ဟုန်ကြားရှင်ရဲ့ကိုကန့်လက်နက်ကိုင်တပ်တွေနဲ့မြမတပ်မတော်တို့ကြားဒီကနေ့မှလည်းလောက်ကိုင်ဒေသတဝိုက်မှာတိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်။တချိန်ထဲမှာပဲမြမတပ်မတော်ဖက်ကတော့ရှေရာရောက်တပ်မတော်သားတွေအတွက်နိုင်ငံတော်မှာအလူငွေကောက်ခံမှုတွေကိုအင်တိုက်အားတိုက်လှုံ့ဆော်လာပါတယ်။အခြေအနေအသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါမယ်ရှင်။
ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာလောက်ကင်မျိုးရဲ့အရှိတ်ဘက်နဲ့အရှိတ်တောင်ဘက်တို့ကဖုံချရှင်ရဲ့ကိုကန်လက်နက်ကင်တပ်စခန်းနှစ်ခုကိုဒီကနေ့မှလဲမြမတပ်မတော်ကလက်နက်ကြီးနဲ့ပြစ်လေချောင်းပစ်ကူပေးပြီးကြီးတက်နဲ့ထိုးစစ်ဆင်ခဲ့ပါတယ်။ကိုကန်တပ်ဖက်ကနှစ်ဦးထဏ်ရာရပြီးမြမတပ်မတော်ဘက်ကတော့ထိခိုက်အကြဆုံးနေမသိရပါဘူး။ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုတော့ကိုကန်လက်နက်ကင်တပ်ဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကအခုလိုပြောပါတယ်။
လောက်ကရဲ့အရှိတောင်ဖက်နာမည်ကတော့ဟိုကခေါ်တယ်ကြာအာရှောင်းအိုင်ဖန်လို့ခေါ်တယ်အမလီဟတ်စကီနဲ့ပြီးလာတယ်အာပုံကြီးတိုက်တယ်ပေါ့နော်ပြီးတော့ပြန်သွားတယ်ကျွန်တော်ကျဲတယ်အဲ့လိုပေါ့ပြီးတော့ကြီးတက်ထိုးတယ်အာတော့ဘယ်တော့ဒီရကဒီလောက်ကရဲ့အရှိဖက်ချမ်းနာမည်ကစံပါအိုင်ဆန်လို့ခေါ်တယ်အဲ့မှာကြတော့သူကဟိုလက်နဲ့ကြီးနဲ့ပလန်ပစ်တယ်ပြီးပစ်ပြီးတော့ကြီးတက်ထိုးတယ်ပေါ့ဗျာလေနဲ့ခါခါဆိုတော့မယ်ပြီးတော့လူဝင်အားလည်းအများကြီးတုံးပြီးတော့တိုက်တယ်ပြောမှာပေါ့ဥမာအဲ့ဒီတော့ကျွန်တော်ကိုဒီနေ့တော့ဘောတော့24ရက်နေ့တော့ပြည်ကျွန်တော်ထင်တယ်စက်ရင်းကမရှိဘူးဆိုရင်ခမင်းရှင်းလည်းတော့ရှိမှာတည်းကျွန်တော်အဲ့ဒီကောင်တိုက်တာ
တိုက်ပွဲတွေကြောင့်ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရလောက်ကင်မြို့နယ်အနီးအနားဒေသတွေကဒေသခံတွေဟာမြန်မာပြည်တွင်းကိုစစ်ဆောင်တဲ့အနေနဲ့ပြန်လာကြသူထောင်နဲ့ချီရှိခဲ့ပြီးတရုတ်ဘက်ကိုထွက်ပြေးကြသူတွေကလည်းတောင်းနဲ့ချီပြီးတော့ရှိနေတာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ခြမ်းကစစ်ပြေးဒုက္ခသည်တွေခိုးလုံနေကြတဲ့စခန်းတွေမှာတော့စားနပ်ရိက္ခာကအစာအဝတ်အစားအစုံလိုအပ်ချက်အတော်လေးရှိနေတယ်လို့လည်းကိုကန်ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကစတင်ဖြစ်ပွားတဲ့ကိုကန်လက်နက်ကင်တပ်တို့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေအတွင်းမြမတပ်မတော်ဘက်က50ကျော်ကြာဆုံးပြီးကိုကန်လက်နက်ကင်တပ်ဖက်က80ကျော်ကြာဆုံးခဲ့တယ်လို့နှစ်ဖက်တို့ကတရားဝင်ပြောဆိုထားတာကြောင့်ဒီတိုက်ပွဲတွေအတွင်းနှစ်ဖက်တပ်သားကြာဆုံးမှုက130နီးပါးရှိခဲ့ပါပြီ။အရသားတွေထိခိုက်သေးခြင်းမှုကတော့တရားဝင်ထုတ်ပြန်တဲ့အရေးအတွက်မရှိပါဘူး။ဒါအပြင်ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရလောက်ကင်မြို့ကိုလည်းအစိုးရကအရေးပေါ်အခြေအနေကြီးညာပြီးစီအုပ်ချုပ်ရေးကျင့်သုံးနေပါတယ်။လောက်ကင်မြို့မှာလည်းမြို့ရင်းတိုက်ပွဲတွေဆင်နွှဲနေရဆဲဖြစ်တယ်လို့ပြီးခဲ့တဲ့စနေနေ့နေပြည်တော်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဦးစီးချုပ်ယုံကြည်ဒုတိယဗိုလ်ချုပ်ကြီးညထွန်းဦးကပြောခဲ့ပါတယ်။ဒီကနေ့လောက်ကင်အခြေအနေနဲ့ပတ်သက်ပြီးကာကွယ်ရေးဦးစီးချုပ်ယုံကပြောခွင့်ရဗိုလ်ချုပ်အောင်ရဲဝင်းကိုဆက်သွယ်ခဲ့ပြီးမယ်။တာဝန်နဲ့မအားမလတ်ဖြစ်နေတာကြောင့်အသေးစိတ်ဖြေကြားခဲ့ခြင်းမရှိပါဘူး။တချိန်ထဲမှာပဲမြန်မာတပ်မတော်ဘက်ကကိုကန့်ဒေသမှာတိုက်ခိုက်နေကြတဲ့တပ်မတော်သားတွေအတွက်လူချင်းတန်းချင်းသူတွေရှိလာလို့ဆိုပြီးနိုင်ငံတော်မှာအလူကန်စခန်းတွေဖွင့်လှစ်လက်ခံနေရတယ်လို့အလူလက်ခံဌာနကတာဝန်ခံဘူကြီးနိုင်လင်းက VOA ကိုပြောပါတယ
်။လူတွေကကျွန်တော်တို့ကလိုအပ်ချက်ရလို့ကျွန်တော်တို့ကပြီးသားမရှိဘူးဗျာ။ပြည်သူတွေကနေပြီးတော့ကျွန်တော်တို့ကိုဟိုပါပေါ့နော်တူမယ်ဆိုပြီးတော့စနပ်ပြူတဲ့အရာတွေရမ်းများအဲ့တော့ကဲလူမယ်ဆိုလို့ရှိရင်လူလို့ရအောင်ဆိုပြီးကျွန်တော်တို့ကတုတ်ပြလိုက်တယ်။ဖုန်းနံပါတ်တွေလည်းကျွန်တော်တို့အဲ့မှာဟိုတိုင်းလိုက်အများကြီးမထည့်တာဘူး။ဥမာရန်ကုန်တို့အဲ့မှာဟိုရှမ်းမြောက်တို့အဲ့လိုမျိုးကမျိုးတွေပေါ့။အခုမင်းကြီးကတော့နှစ်ခုလောက်ဖြတ်ပိုးပြီးတယ်လို့သိရတယ်။အလူငွေလိုအပ်ချက်ရလည်းမဟုတ်ဘူး။ပြည်သူတွေကနေပြီးတော့ကျွန်တော်တို့ရန်လူချင်ပါလေဆိုပြီးတော့ကျွန်တော်တို့ဆက်တယ်လို့။ကျွန်တော်တို့ကဒါမျိုးတွေဟိုလိုမျိုးပေါ့။အဲ့လိုလိုက်ကောက်တဲ့အချင်းသာလည်းမရှိဘူး။တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ပြည်ပြည်နဲ့အားပေးတယ်ထောက်ခံတယ်။ထောက်ခံတဲ့အခါကျတော့အဲ့ဒီအတွက်ကြောင့်လူကြီးတွေကနေပြီးတော့ဖွင့်ပေးလိုက်တယ်။ဒီမှာအလူငွေတွေလာလူတယ်ပစ္စည်းတွေလာလူတယ်လူရအောင်ကျွန်တော်တို့ကယူပေးဟိုလက်ခံထားပေးတယ်လက်ခံလို့ရတဲ့ဟာကိုကျွန်တော်တို့ကခြေတန်းရောက်တဲ့တက်မတော်သားတွေကိုဆွဲပြီးအဲ့လိုပါပဲ
လက်ရှိမြမတက်မတော်တိုက်ပွဲတွေဖြစ်နေတဲ့ဖုံချရှင်ဦးဆောင်တဲ့ MNDAA ကိုကန်လက်နက်ကိုင်တပ်ဖွဲ့ဟာ1988ခုနှစ်နောက်ပိုင်းမြန်မာစစ်အစိုးရနဲ့ပထမဆုံးအပြစ်အခတ်ရပ်ဆဲခဲ့ကြတာပါဒါပေမဲ့2009ခုနှစ်မှာမြန်မာစစ်အစိုးရနဲ့မပြေမလည်ဖြစ်ပြီးအပြစ်ရရေးပြက်ဖုံချရှင်လည်းထွက်ပြေးခဲ့ရတာဖြစ်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့မှာတော့ဖုံချရှင်ရဲ့ကိုကန်လက်နက်ကိုင်အဖွဲ့ကတိုက်ပွဲတွေကိုစတင်ခဲ့တာပါဒီကနေ့အထိတိုက်ပွဲတွေအတွင်းချက်ချင်းကြီးအလန်တင်ကားကိုနှစ်ချိန်တိုင်းပစ်ခတ်တိုက်ခိုက်ခံရပြီးလူတွေထိခိုက်ဒဏ်ရာရတာတွေစစ်ပွဲအတွင်းဒေသခံတွေအသက်အန္တရာယ်မလုံးမချုံဖြစ်ရတာတွေကိုတော့နှစ်ဖက်စလုံးတို့ကအပြန်အလှန်ဆွတ်ဆွဲနေကြပါတယ်ရှင်